ကမ္ဘောဒီးယားနိုင်ငံမှာခမာညီအစိုးရပြုတ်ချပြီးနောက်ပိုင်း6ကြိမ်မြောက်ကျင်းပတဲ့ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာပြည်သူတွေမဲပေးခဲ့ကြပါတယ်။အထွေထွေရွေးကောက်ပွဲမဲပေးမှုပြီးဆုံးသွားပြီဖြစ်ပြီးရွေးကောက်ပွဲတာဝန်ရှိသူတွေမဲရလက်တွေကိုစတင်ရေးတွက်နေကြပါပြီ။ပနမမဲရလက်တွေကတော့ဒီကနေ့နှောင်းပိုင်းမှာထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တစ်လျှောက်လုံးမှာတော့အခွင့်အရေးမမျှတမှုတွေအကြီးအကျယ်ရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတခုတည်းသောအလားအလာရှိတဲ့အတိုက်အခံ CNRP ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီကိုဖျက်သိမ်းလိုက်ပြီးနောက်မှာတော့လက်ရှိအာဏာရကမ္ဘောဒီးယားပြည်သူပါတီ CPP ကထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရဖို့တေချာနေပါတယ်။အတိုက်အခံ CNRP ကိုဖျက်သိမ်းမှုကြောင့်ရွေးကောက်ပွဲအပေါ်ထိခိုက်နေရတဲ့အထက်ပြီးခဲ့တဲ့သတင်းဘက်ကမှအစိုးရကိုဝေဖန်တဲ့သတင်း website တရားစင်ကျော်ကိုအစိုးရကရုတ်တရက်ပိတ်ပင်လိုက်တာကြောင့်ရွေးကောက်ပွဲအပေါ်အများယုံကြည်လက်ခံမှုအပေါ်မှာပိုပြီးတော့ထိခိုက်စေခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မဲယုံတွေစတင်ဖွင့်လှစ်ပြီးမကြခင်မှာပဲနိုင်ငံကို33နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ကဇနီးဖြစ်သူနဲ့အတူဖနွမ်းပင်မြို့ပြင်ကမဲယုံကိုမဲပေးဖို့ရောက်လာခဲ့ပါတယ်။ဒီကနေ့စကားပြောဖို့အတွက်ဥပဒေကခွင့်ပြုမထားကြောင်းနဲ့ဥပဒေကိုလေးစားလိုက်နိုင်ရမှာဖြစ်ကြောင်းဝန်ကြီးချုပ်ဟွန်ဆန်းကပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားရဲ့ရွေးကောက်ပွဲဥပဒေအရရွေးကောက်ပွဲမတိုင်ခင်တရက်နဲ့ရွေးကောက်ပွဲရက်အတွင်းစုစုပေါင်း48နာရီစီးရုံးလှုပ်ရှားမှုတွေကိုတားမြစ်ထားတာပါ။ဒီတားမြစ်ချက်ကိုအစိုးရကအသုံးပြုပြီး VOE ခမာဘာသာအစီအစဉ် website အပါအဝင်သတင်း website 15ခုကိုပြီးခဲ့တဲ့သတင်းဘက်ကမှပိတ်ပင်လိုက်ပါတယ်။ဒါပေမဲ့အစိုးရလိုလားတဲ့သတင်း site တွေကိုတော့ဆက်ပြီးတော့ဖွင့်ပေးထားပါရဲ့ရှင်။